မြန်မာကုမ္ပဏီတစ်ခုကအနည်းဆုံးတစ်ပိုင်းတော့ပေါင်းဆိုင်မှုရှိရမယ်လို့စစ်ကောင်စီကတောင်းဆိုတဲ့အတွက်တယ်လီနော့ရဲ့ကုမ္ပဏီရောင်းချရေးအစီအစဉ်ကရှေ့ဆက်မြဖြစ်နေပါတယ်။လန်ဒွန်စီးပွားရေးအုပ်စု M1 ကိုဒေါ်လာ105သန်းနဲ့တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကိုရောင်းချမယ်လို့တယ်လီနော့ကဂျော်လိုက်လာမှာကြေညာခဲ့တာပါ။ကြားဖြတ်ဖမ်းယူနားထောင်နိုင်တာပါဝင်ထောင်လိုင်းဤပညာကိုတက်ဆင်မယ်လို့တယ်လီဆက်သွယ်ရေးလုပ်ငန်းတွေကိုညွှန်ကြားခဲ့တဲ့အပြင်တယ်လီနော့ကုမ္ပဏီရဲ့နိုင်ငံခြားသားအကြီးအကဲတယောက်ကိုမြန်မာနိုင်ငံကထွက်ခွာခွင့်ပိတ်ပင်ခဲ့ပြီးတဲ့နောက်တယ်လီနော့အတွက်အခက်တွေ့ကြုံနေရတာဖြစ်ပါတယ်။အဲ့ဒီထောက်လာရေးနည်းပညာကိုတက်စင်မောအနာမသိမိလာများစွာခရဲကဆက်သွယ်ရေးလုပ်ငန်းတွေကိုညွှန်ကြားခဲ့တာဖြစ်ပြီးပြည်သူတွေပြောသမျှကိုစစ်တပ်ကကြားဖြတ်နားဆင်ဖားယူထားနိုင်မှာဖြစ်ပါတယ်။ M1 ဟာရင်းနှီးမြှုပ်နှံမှုကုမ္ပဏီတစ်ခုဖြစ်ပြီးလန်ဒွန်ဝန်ကြီးချုပ်နာချစ်မီကာတီရဲ့မိသားစုကပိုင်ဆိုင်ပါတယ်။ဆက်သုံးစီနဲ့ကျောင်းပြတ်လုပ်ငန်းတွေကိုလုပ်ကိုင်နေတဲ့ရွှေပြိုင်းပြူလုပ်ငန်းစုနဲ့ M1 ကုမ္ပဏီတို့စကားပြောနေကြတယ်လို့ Writer သတင်းဌာနကဆိုပါတယ်။ရွှေပြိုင်းပြူလုပ်ငန်းစုရဲ့ဥက္ကဋ္ဌဦးသိန်းဝင်းစောဟာမဟာယုံမအများပိုင်ကုမ္ပဏီရဲ့ Director တစ်ယောက်ဖြစ်ပါတယ်။မဟာယုံမဟာမိုင်းသဲဆက်သွယ်ရေးလုပ်ငန်းမှာအစုပေါင်းတဲ့လုပ်ငန်းစုတစုရဲ့အဖွဲ့ဝင်ဖြစ်တယ်ဆိုလို့ Writer သတင်းဌာနကဆိုထားပါတယ်။မြန်မာနိုင်ငံကထွက်ခွာရတာဟာဥရောပသမဂ္ဂရဲ့ပိတ်ဆို့အရေးယူလာမယ့်အရေးကြောင့်ဖြစ်တယ်လို့နော်ဝေနိုင်ငံအခြေစိုက်တယ်လီနော့ကုမ္ပဏီကစက်တင်ဘာလကပြောကြားခဲ့ပါတယ်။